ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှေခ်ဟာစီနာရဲ့ညွန်ပေါင်းအဖွဲ့ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်။အဝါမီလိဂ်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလွှတ်တော်အမှတ်300မှာ288နေရာအနိုင်ရခဲ့ပြီးတော့ခမောင်းဟူစိန်ဦးဆောင်တဲ့အတိုက်ခံအုပ်စုဘက်ကတော့6နေရာထက်မနည်းအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီရလက်ကိုဒီအတိုက်ခံပါတီတွေကပယ်ချပါတယ်။အတိုက်ခံကောင်းဆောင်ဒီဟူစိန်ကတော့ရွေးကောက်ပွဲဟာရည်စရာကောင်းလာပြီးတော့ရလက်တွေကိုပယ်ချမှာဖြစ်တယ်လို့ပြောတဲ့အပြင်ကိုဒီဘမ်မလိုက်အခြေအနေအောက်မှာရွေးကောက်ပွဲအထိကျင်းပပေးဖို့တောင်းဆိုနေပါတယ်။မဲလာပေးသူတွေကိုအနှောက်အယှက်ပေးတာနဲ့မဲမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောပါတယ်။ရွေးကောက်ပွဲမတိုင်ခင်တုန်းကလည်းဒီလက်ရှိအာဏာရပါတီတွေကိုထောက်ခံသူတွေနဲ့အတိုက်ခံထောက်ခံသူတွေကြားမှာအကြမ်းဖက်မှုတွေရှိခဲ့ပါတယ်။အတိုက်ခံပါတီထောက်ခံသူတွေကြားပဋိပက္ခကြောင့်73ယောက်သေဆုံးခဲ့တယ်လို့မဲယုံလုံခြုံရေးကြောင့်ဆိုပြီးတော့ရဲရဲပစ်ခတ်မှုကြောင့်3ယောက်သေဆုံးပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့တုန်းကနိုင်ငံတော်လုံခြုံရေးတပ်ဖွဲ့ဝင်6သိန်းလောက်ချထားပါတယ်။ဒီဝင်းကြီးချုပ်ဟာစီနာအတွက်အခုအနိုင်ရမှုဟာတတိယဆက်တိုက်ရွေးကောက်ပွဲအနိုင်ရမှုဖြစ်ပါတယ်။